ကပဖလာဘလုံးပွဲမှာမတူကွဲပြားသူတွေအားလုံးပါဝင်နိုင်စေရေးအပေ၆ခန်းရဲ့လက္ခဏာအဖြစ်လက်မောင်းစီးတက်ကြတဲ့အားကစားသမားတွေကိုအဝါကပ်ပြပြီးတော့ပြစ်ထန်ပေးမဲ့ FIFA ကပဘလုံးအဖွဲ့ချုပ်ရဲ့ချိန်ချမှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုကန့်သတ်တဲ့လိုရတွေကိုမြင်ရတိုင်းကျွန်တော်အမြဲစိုးရိမ်မိပါတယ်အထူးသဖြင့်မတူကွဲပြားမှုနဲ့ပတ်သက်လာရင်ပိုးပြီးတော့စိုးရိမ်မိပါတယ်ကျွန်တော်အမြင်အရဆိုရင်တော့ဘောလုံးသမားတွေအနေနဲ့ကို့အသင်းအတွက်ကစားရမလားဒါမှမဟုတ်ကို့တံဖိုးထားတဲ့လိုရကိုဆက်ပြီးတော့ထောက်ခံမလားဆိုတာရွေးချယ်ဖို့ဖိအားဖေးခံရတာမျိုးတော့မဖြစ်သင့်ပါဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကအင်္ဂါနေ့မှာပြောဆိုသွားပါတယ်ဝန်ကြီးဘလင်ကင်ဟာတနင်္လာနေ့မှာကာတာနိုင်ငံကိုရောက်ရှိခဲ့တာဖြစ်ပြီးကမ္ဘာဖလားဘောလုံးပွဲမှာကစားကြမဲ့အသင်းသားတွေနဲ့တွေ့ဆုံခဲ့သလိုအမေရိကန်နဲ့ဝေးလ်စ်အသင်းတို့ကစားတဲ့ပွဲကိုလည်းတနင်္လာနေ့ညမှာကြည့်ရှုအားပေးခဲ့ပါတယ်။မတူကွဲပြားသူအားလုံးပါဝင်နိုင်စေရေး One Love ဆိုတဲ့ဒီလောက်ရှားမှုကိုမစခင်နိုင်ပိုင်းအလိုမှာပဲလက်မောင်းစီးတတ်တဲ့ဘောလုံးသမားတွေကိုအဝါကပ်ပြမယ်လို့ FIFA ကတနင်္လာနေ့မှာတတိပေးခဲ့တာပါ။အဝါကပ်နှစ်ခါအပြခံရရင်ပွဲထုတ်ခံရမှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ FIFA ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ချက်ချင်းအကြောင်းပြန်ကြားတာမျိုးမရှိသေးပါဘူး။ One Love စရမ်ဘာလက်မောင်းစီတွေကိုတနင်္လာနေ့တုန်းကအာကစားသမားတွေဝတ်တာမျိုးမရှိခဲ့ပေမဲ့ဥရောပအသင်း9တင်းတို့ကတော့လက်မောင်းစီတက်ဖို့ပြင်ဆင်ထားခဲ့ကြောင်းပြောပါရစေ။